Obama ဆိုရဖွဲ့တာဝန်ရှိသူတွေဟာဒီလဆိုပိုင်းကဗီယက်နမ်မြို့မှာရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့မနေ့ကကြာသပတေးနေ့မှာအထက်လွှတ်တော်ကမေးမြန်းခဲ့တဲ့ခက်ခဲလာတဲ့မေးခွန်းတွေကိုရင်ဆိုင်ဖြေကြားခဲ့ကြရပါတယ်။အီရန်ရေးနဲ့ပတ်သက်လို့ဒါဟာပထမဆုံးလူထုကြားနာပွဲဖြစ်ပြီးလာမယ့်ဥပဒေပြုလွှတ်တော်အနေနဲ့လက်ခံမလားပယ်ချမလားဆိုတာကိုစက်တင်ဘာလထဲမှာဆုံးဖြတ်ကြရမှာပါ။ကြားနာပွဲအစမှာပဲအထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ Republican ဥက္ကဋ္ဌ Bob Corker ကဆွေးနွေးညှိနှိုင်းခဲ့တဲ့အချက်လက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီး John Kerry ကိုဝေဖန်သွားခဲ့ပါတယ် Mr. Kerry ဘက်ကလည်းသဘောတူညီချက်ကိုပယ်ဖျက်မယ်ဆိုရင်အီရန်နိုင်ငံကိုနျူကလ িয়ার အစီအစဉ်တွေမြ мян ဆန်းဆန်းအရှိန်မြင့်ဆောင်ရွက်သွားစေရေးအခွင့်အရေးပေးလိုက်တယ်လို့ဖြစ်စေလိမ့်မယ်လို့လွှတ်တော်အမတ်တွေကိုပြောပြီးတုံ့ပြန်ခဲ့ပါတယ် Mr. Kerry ဟာစွန့်ရင်ဝန်ကြီး Ernest Moniz ဗန်နာယင်းဝန်ကြီး Jack Lew နဲ့အတူကြာနာပွဲမှာတက်သေးခံထွက်ဆိုခဲ့တာဖြစ်ပါတယ်တကယ်လို့သဘောတူညီချက်ကိုအောက်လွှတ်တော်ကပယ်ချခဲ့မယ်ဆိုရင်အမေရိကန်သမ္မတ Obama ကဗီတိုသုံးပြီးပယ်ချမယ်လို့ Grey View ပြောဆိုထားပါတယ်ရှင်